2014ခုနှစ်တုန်းကယူကရိန်းအရှေ့ပိုင်းဝေဟင်မှာရပ်ဖက်လင်းဒစင်ဖြစ်ချခံမှုအတွက်တန်မြတ်ရှိသူဟာရုရှားအခြေခံဗိုလ်ချုပ်ကြီးတူဖြစ်နေတာတွေ့ရကြောင်းအများလေးစားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကြီးဖြစ်တဲ့ The Bellingcat Act စုံစမ်းရေးအဖွဲ့ကနေပြောကြလိုက်ပါတယ်သူတို့အဖွဲ့ကအစ်မြန် Digital နည်းပညာတွေသုံးပြီးရရှိတဲ့အသံနဲ့မြင်ကွင်းဆိုင်ရာအချက်အလက်တွေကိုဆန့်စစ်ခဲ့တာပါသူတို့ဟာဒီဇင်ဘာ10ရက်နေ့မှာအစဉ်ကန်စာထုတ်ပြန်ခဲ့ပြီးဂျာဖက်ဖန်ယူရရှိတဲ့ဆက်သွယ်ချက်တွေထဲမှာ Delfin ဆိုတဲ့သူဟာအငိမ့်စားရုရှားဗိုလ်ချုပ်ကြီး Nikolai Kashov ဖြစ်ပြီးသူဟာလက်ရှိမှာရုရှားအလဲပိုင်းတိုင်းစစ်တေတာစစ်ရေးမှုချုပ်ဖြစ်နေတောင်းဝန်ထမ်းဆောင်နေတာဖြစ်ကြောင်းတွေ့ရတယ်လို့ဖော်ပြပါတယ်။နယ်သာလန်နိုင်ငံဦးဆောင်တဲ့ GIT ပူးတဲ့စုံစမ်းရေးအဖွဲ့ကယူကရိန်းရှေ့ပိုင်းမှာဖြတ်ကျော်ပြန်စမ်းစဉ်ဖြစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH17 လေယာဉ်ပျက်ကျမှုကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပြီး2016စက်တင်ဘာမှာသူတို့တွေ့ရှိချက်ကိုထုတ်ပြန်ရမှာ Delfin နဲ့ Orion ဆိုတဲ့နာမည်ဝင်လူ2ဦးဆက်သွယ်ပြောကြားမှုအတန်ဖိုင်5ခုကိုပါထုတ်ပြန်ပေးခဲ့တာပါ။ GIT ကဒီလူ2ဦးနဲ့ပတ်သက်တဲ့အချက်အလက်တွေကိုလိုင်းလံရှာဖွေပေးမယ်။လေယာဉ်ပျက်ကျမှုမှာသူတို့ဘယ်ခန်းကဏ္ဍကပါဝင်နေဆိုတာခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဇင်ဘာ10ရက်ထုတ်ပြန်တဲ့ GIT ကြေညာချက်မှာဒွင်းလင်း Act အဖွဲ့အစီအစဉ်စာကိုသူတို့မှတ်တမ်းဖြင့်ယူထားကြောင်းပြောပေမယ့်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ MH17 လေယာဉ်ဟာ2014ဇူလိုင်14ရက်မှာ18ရက်နေ့မှာယူကရိန်းတိုက်ပွဲတွေဖြစ်ပေါ်နေတဲ့ Donetsk ဒေသပေါ်ဖြတ်တမ်းပြီးပြန်တမ်းစင်မှာပြစ်ချခံခဲ့ရတာဖြစ်ပါတယ်။